မြန်မာနိုင်ငံရဲ့လက်ရှိပြည်ထောင်နေစေတနိုင်ငံလုံးအပြစ်ခတ်ရစေးဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတော့ဆွေးနွေးညှိနှိုင်းကြဖို့ EU ဥရောပတမကကတောင်းဆိုလိုက်ပါတယ်။ပြည်သူလူထုကြုံတွေ့နေရတဲ့အခက်အခဲတွေပြည်ပခါတွေဖွံ့ဖြိုးတိုးတက်မှုနောက်ကျနေရတာတွေကိုအဆုံးသတ်စေဖို့အတွက်ရည်ရွယ်လှုပ်ဆောင်ကြဖို့တိုက်တွန်းကြောင်းဥရောပတမကရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးရိုလန်ကိုဘီယာကပြောဆိုလိုက်တဲ့ကြောင်းကြားသာပတင်းတွေမှာထုတ်ပြန်တဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။ဥရောပတမကအနေနဲ့လက်ရှိသွားနေတဲ့ညှိနှိုင်းဆွေးနွေးပွဲတွေရဲ့အရေးပါမှုနဲ့ခက်ခဲရှုပ်ထွေးတဲ့အခြေအနေတွေကိုနားလည်သဘောပေါက်ကြောင်းလဲတမ်မတ်ကြီးရိုလန်ကိုဘီယာကပြောဆိုပါရတယ်။တင်းနှင်းလာနေမနေ့ပိုင်းမှာတမ်မတ်ကြီးကိုဘီယာနဲ့ EU အဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူတွေဟာတိုင်းရင်းသားလူမျိုးစုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေတနိုင်ငံလုံးအပြစ်ခတ်ရစေးညှိနှိုင်းရေးအဖွဲ့ NCCT ရဲ့ကိုယ်စားလှယ်တွေနဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ကြပြီးနောက်ဆုံးကျင်းပခဲ့တဲ့ညဉ့်ညဤဆွေးနွေးပွဲအခြေအနေတွေနဲ့အောက်တိုဘာလအတွင်းမှာဆက်လက်ပြုလုပ်ဖို့ရှိနေတဲ့ညှိနှိုင်းရေးကိစ္စအကြောင်းတွေကိုဆွေးနွေးကြရတယ်လို့ဆိုပါရယ်။နိုင်ငံတကာအဖွဲ့အစည်းအနေနဲ့ညဉ့်ညဤဆွေးနွေးပွဲမှာဆက်လက်ပြီးတော့အားပေးပါဝင်လှုပ်ဆောင်ဖို့အတွက် NCCT ကမေတ္တာရပ်ခံခဲ့တယ်လို့လည်းဖော်ပြထားပါရယ်။ EU ဟာမြန်မာနိုင်ငံညဉ့်ညဤရရှိရေးဖြစ်စဉ်မှာအဓိကငွေကြေးထောက်ခံမှုအများဆုံးပေးတဲ့အဖွဲ့အစည်းလည်းဖြစ်ပါရယ်ခင်ဗျာ။